မြန်မာနိုင်ငံမှာသမိုင်းဝင်နိုဝင်ဘာလ10ရက်ရွေးကောက်ပွဲဟာမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးမှာထူးခြားတဲ့အောင်မြင်မှုတစ်ခုဖြစ်တဲ့ဆိုပြီးခုလိုအခြေအနေထိရောက်အောင်ပြုပြင်ပြောင်းလဲမှုတွေကိုဦးဆောင်ကြိုးပမ်းခဲ့တဲ့သမရဦးသိန်းစိန်ရဲ့ကြိုးပမ်းအားထုတ်မှုတွေကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ကအတိအမှတ်ပြုကြောင်းပြောဆိုလိုက်ပါတယ်။ရွေးကောက်ပွဲကိုအောင်မြင်စွာကျင်းပနိုင်ရင်ဝိုင်းဝန်းကြိုးပမ်းခဲ့ကြတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်၊နိုင်ငံရေးပါတီတွေ၊ပြည်တွင်းပြည်ပလေလာဆောင်ကြည့်သူအားလုံးကိုလည်းချီးကျူးတဲ့အချိန်ထဲမှာရွေးကောက်ပွဲမှာပါဝင်ခွင့်မရခဲ့ကြသူတွေ၊လူနည်းစုတွေအတွက်စိတ်မကောင်းဖြစ်ရတဲ့အကြောင်းအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရကနေတစ်စင်းမိနစ်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ဒေါအောင်ဆန်းစုကြည်အနိုင်ရတဲ့အပေါ်မှာချီးကျူးဂုဏ်ပြုသလိုအရှုံးကိုတိုက်ခါရှိရှိလက်ခံတဲ့ကြန့်ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီကိုလည်းလေးစားဂုဏ်ပြုကြောင်းမစ္စတာဘန်ဂီမွန်ကပြောဆိုထားပါတယ်။မြန်မာနိုင်ငံအနေနဲ့ဒီမိုကရေစီခရီးရှည်ကိုရှေ့ဆက်လျှောက်လှမ်းရအောင်မှာဖြစ်ပြီးအနာဂတ်မှာအင်အားစုအလုံးပါဝင်တဲ့ရွေးကောက်ပွဲတွေကျင်းပနိုင်အောင်ဆက်လက်ကြိုးပမ်းသွားဖို့မကြာခင်အစိုးရတစ်ဖွဲ့စည်းတာနဲ့အများတက်ဆိုင်လူကောင်းဆောင်အလုံးကလူအခွင့်ရင်းနဲ့တရားဥပဒေစိုးမိုးရေးကိုလိုက်နာပြီးတည်ငြိမ်အေးချမ်းတဲ့အခြေအနေဆက်လက်ထားရှိနိုင်အောင်ကြိုးပမ်းသွားဖို့ကိုလည်းတွေးရမှုချုပ်ပန်ငင်ငုံမုံးရဲ့ကြေညာချက်ထဲမှာတိုက်တွန်းထားပါရယ်ဒီတော်တွင် UNFC ညညွတ်တော်တိုင်းနာလူမျိုးများဖက်ဒရယ်ကောင်စီကလည်း NLD နဲ့တိုင်းနာပါတီတွေရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့အတွက်ဝမ်းမြောက်ကြောင်းနဲ့ NLD ဦးဆောင်တဲ့အစိုးရတစ်ဟာတိုင်းနာရယ်မျိုးမနဲ့ဖက်ဒရယ်ပြည်ထောင်စုတရက်ဖော်ဆောင်ပေးနိုင်လိမ့်မယ်လို့မျိုးလင်းကြောင်းနိုဝင်ဘာလ10ရက်နေ့နေစွဲနဲ့တဘောထားထုတ်ပြန်ထားပါရယ်